ARR တိုင်းမဥပင်ခရိုင်မဥပင်မြို့နယ်မလတ်တူချေးရွာအုပ်စုဝင်ပလောင်ချေးရွာအပိုင်ကွင်းအမှတ်969မှာလယ်သမားတွေကသူတို့ရဲ့ဘူဝပိုင်လေယာဉ်မြေတွေကိုပြန်ရဖို့ကြိုးစားရတာကနေလယ်သမားတွေကိုနှိမ်နှင်းမှုကြိုးစားတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့ထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားခဲ့ပါတယ်။1996ခုနှစ်ကတည်းကအော့ချက်ကုမ္ပဏီကသိမ်းယူခဲ့တဲ့လယ်မြေတွေကိုလယ်သမားတွေကခုတ်ထွင်ရှင်းလင်းမှုတွေပြန်လည်ပြုလုပ်ရတာကနေမနေ့ကဖေဖော်ဝါရီလ26ရက်နေ့မှာတော့ဒီအချမ်းဖတ်နှိမ်နှင်းမှုတွေဖြစ်ပွားခဲ့ပြီးတော့ဒဏ်ရာရသူတွေလည်းအများအပြားရှိခဲ့တာပါ။ဒီကြောင့်နဲ့ပတ်သက်လို့ထိုင်းနိုင်ငံကနေမတ်အေးမာကအပြည့်စုံသတင်းပေးပို့ထားပါတယ်ရှင်။
မူဝင်မြို့နယ်မလတ်တော်ကျေးရွာအုပ်စုကလယ်သမား900ကျော်ဟာမိမိတို့ရဲ့လယ်မြေတွေပြန်လည်ရရှိရေးအတွက်သိမ်းဆည်းခံနိုင်ရတဲ့လယ်မြေကိုဖေဖော်ဝါရီလ21ရက်နေ့ကနေစတင်ပြီးခုတ်ထွင်ရှင်းလင်းမှုတွေလုပ်ခဲ့တာပါ1996ခုနှစ်လောက်ကတည်းကလယ်သမားတွေထံကနေကုမ္ပဏီကလယ်မြေဧကပေါင်း1000ကျော်ကိုသိမ်းယူခဲ့ရကနေလယ်သမားတွေကဧက450လောက်ကိုဖယ်ရှားမပေးဘဲဆက်လုပ်နေခဲ့တာပါကျန်ဧက900ကျော်ကိုတော့သိမ်းယူပြီးကုမ္ပဏီက9ခန်တူးထားလို့ဆိုပါတယ်ဒီ9ခန်ကိုအသုံးပြုခြင်းမရှိတော့တဲ့အတွက်လယ်သိမ်းခံရတဲ့လယ်သမားတွေဟာသိမ်းဆီးခံရတဲ့သူတို့ရဲ့မြေယာတွေကိုခုတ်ထွင်ရှင်းလင်းမှုတွေကိုစတင်လှုပ်ဆောင်ခဲ့ပါတယ်သိမ်းထားတဲ့လယ်မြေမှာပြန်ပြီးတော့စိုက်ပျိုးဖို့စ조사တဲ့လယ်သမားတွေကိုဖယ်ရှားပေးဖို့အာဏာပိုင်တွေကဖေဖော်ဝါရီလ26ရက်နေ့မှာဆွေးနွေးပွဲလုပ်ခဲ့တယ်လို့ပုံမှန် 144ထုတ်ပြန်ခဲ့ပြီးလူစုမခွဲဘူးဆိုရင်ပြစ်ခတ်မယ်ဆိုပြီးရဲတွေဘက်ကအတန်ချက်ဆက်များနဲ့နေ့လယ်ပိုင်းကစပြီးကြေညာခဲ့ပါတယ်။လယ်သမားအင်အား900ကျော်ကိုရဲအင်အား300လောက်ကပြစ်ခတ်မယ်ဆိုတဲ့အကြောင်းကိုနေ့လယ်ပိုင်းကလေးကသတိပေးပြောကြားနေတာပါ။ညနေပိုင်းမှာတော့နှစ်ဖက်အထီးကယုံဖြစ်ခဲ့ပြီးနှစ်ဖက်ထိခိုက်ဒဏ်ရာများရရှိခဲ့ကြောင်းလူနာတွေကိုကယ်ဆယ်ရေးလုပ်နေတဲ့ပြိုးကင်းသစ်ဖောင်ဒေးရှင်းတည်ထောင်သူကိုထိုက်တိုက်ကအခုလိုပြောပါတယ်။
ဆေးရုံရောက်လာချင်းကကျွန်တော်ဆေးရုံကိုအရသာ12ရောက်ချင်း29ရောက်ရောက်လာတယ်လို့ဆိုရဲကဘာဖြစ်လဲဆိုတော့ဒုံးနဲ့ရိုက်ခံရတယ်တချို့မျက်နှာတွေထိတယ်အဲ့ဒါရဲတယောက်ဆိုရင်တန်ရာအချင်းနေစိုးရင်ရလို့ရန်ကုန်ဆေးရုံလဲဖို့သူတို့လုံနေကြပြီပေါ့နော်ဒီအဲ့မှာရွာမှာတန်ရာလူတွေခြံသေးတယ်ကြားတယ်တချို့ကကြောက်လို့ပေါ့နော်ဖမ်းခံမှာဆိုပုန်းနေတယ်ဟိုဖြစ်ကြပြီလူတွေသေကြပြီလို့ကြားလို့ကျွန်တော်တို့သွားကြတာမှာကျွန်တော်ကဟွာကိုအခင်းဖြစ်ပြီးမှရောက်သွားတာကိုတနက်တန်းကပြင်းလာဆိုလို့ကြောကုန်းပေါက်သွားတဲ့တယောက်တွေ့တယ်ဟိုကျွန်တော်ပါပေါက်သွားတဲ့တယောက်တွေ့တယ်ပေါ့လောလောဆယ်အဲ့ဒါကျွန်တော်ကားအခင်အားလာပဲသူ့ကိုလေ
ဆယ်မိုင်ခတ်ကွာဝေးတဲ့မူဦးပင်စေးုံကြီးကိုလူနာလာရောက်ပို့ဆောင်ခဲ့တဲ့လေသမားကြီးတဦးကတော့ပြင်းထန်စွာဒဏ်ရာရရှိသူလေသမား5ဦးရှိရလို့ဆိုပါတယ
်ဟုတ်ရဲ့ဒဏ်ရာတရပါလားပြင်းထန်ပါတယ်စီစံလက်ရှိပါပါကျွန်တော်တို့လူတွေဒီလိုဆိုရင်ဆိုရပါဒီကနေ့ဆိုရင်ကျွန်တော်လေလာရောက်ခင်ရတော့လူလက်တင်အဲ့ဒါကလည်းသေးနေပါသေးတယ်။ဒီကဘယ်လိုလာရလဲရှိလဲ။ဒီကကျွန်တော်ရင်းနေရလာဆိုတော့တိုက်ရစ်ရတာ။ဒီကကိုရောဇနာကြောက်ရတာ2ယောက်ကကြားတယ်။အဲ့ဒါကြောက်ရတာ2ယောက်ကကြားတယ်။ဒီဆုံးလိုက်ကြားတယ်ကျွန်တော်ရဲ့ကြောက်ပြန်ရောက်ပြီးဒီလည်းလောင်းမရောက်ဘူး။ဒီလိုလည်းကျွန်တော်ရောအလုံးလုံးနဲ့တန်းတာကိုကျွန်တော်ဆက်လိုက်ပါမယ်။ဒီကတော့ဒီ
မူဝင်မြို့နယ်တဲကလူမှုရေးအသင်းဖွဲ့တွေနဲ့ရဲတွေစုစည်းပြီးဒဏ်ရာရရှိသူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အကြောင်းဒဏ်ရာရရှိသူတွေဆက်ပြီးရှိနေသေးတဲ့အကြောင်းကိုလည်းကိုထိုက်ထိုက်ကဆက်ပြောပြပါရစေ
။ဟဲ့လောလောဆယ်ကျွန်တော်တို့မူဝင်မှာရှိတဲ့လူမှုရေးအသင်းတွေအားလုံးကစုပေါင်းထားပြီးတော့မူဝင် NGO network ဆိုတာကျွန်တော်လှုပ်ထားတယ်လေ။လှုပ်ထားတော့ကျွန်တော်တို့ဒီလူနာတွေနဲ့ပတ်သက်ပြီးတော့ရဲလဲပါတယ်ပေါ့နော်။ကျွန်တော်အားလုံးကစားဖို့တောက်ဖို့ရောအဝတ်စားရောရှည်ရောကျွန်တော်တို့စီစဉ်ပေးနေတယ်ပေါ့နော်။အခုဟိုမှာရွာမှာလူနာကြံနိုင်တယ်လို့ဖုန်းဆက်ပြောတဲ့အတွက်ကျွန်တော်တို့တွေအခုစုပြီးတော့သွားပြီးတော့လူနာရှိသေးတာသွားကြည့်ပြီးတော့ကျွန်တော်တို့စေယုံပို့ဆက်လုပ်မယ်ပေါ့ကျွန်တော်တို့
မူဦးပင်ခရိုင်မူဦးပင်မြို့နယ်တဲကပလောင်ပသင်အဒိတ်ဇီးကုံလက်ပံကုံစတဲ့ရွာ600ကလယ်မြေဧကပေါင်း1000ကျော်ကိုသိမ်းယူထားလို့ဆိုပါတယ်လယ်သမားတွေဘက်ကတော့မိမိတို့ရဲ့လယ်မြေတွေပြန်ရရှိရေးအတွက်ဆက်လက်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမူဦးပင်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်